ကျမ်းမာတော်မူပါစဒူတော်မောင်ရေခုရက်ပိုင်းတွင်အဘသတင်းတပုတ်ဖတ်လိုက်ရတယ်ကွသတင်းကတခြားမဟုတ်ပါဘူးဒူတော်မောင်ရေနိုင်ငံတော်အစင်ဧည့်သည်တွေကိုမြမာမှုအတုံးဆောင်ဟင်းလျာတွေနဲ့တဲခင်းဧကခန္ဓာကိုစတင်အလေးထားပြီးလှုပ်ဆောင်နေပြီလို့တမရာယုံကပြောကြားလိုက်တာပါပဲဒူတော်မောင်ဒီသတင်းကိုဖတ်ရတော့အဘတော်တော်ဝမ်းသာမိတယ်ကွအမှန်တော့ဒီလိုဖြစ်သင့်နေတာကြာပြီကွဒူတော်မောင်ရေတခြားနိုင်ငံတွေမှာလည်းဒီလိုပဲသူတို့ရိုးရအစားအစာတွေနဲ့အတုံးဆောင်ပစ္စည်းတွေကိုတံပိုးထားပြီးရှေ့တန်းတင်တဲ့အလေးထားတွေရှိခဲ့တာပါပဲဒီလိုကိုလူမျိုးကိုနိုင်ငံကိုယဉ်ကျေးမှုကိုပြန်ပြီးတံပိုးမြှင့်နေတာဟာအရန်ကိုလှုပ်တင်လှုပ်ထိုက်တဲ့အလုပ်တစ်ခုလို့အဘတော့အမြင်နဲ့ကွယ်ငါတို့နိုင်ငံမှာငါတို့ရိုးရအစားအစာငါတို့ယဉ်ကျေးမှုဓလေ့ထုံးတမ်းငါတို့ဘာသာစကားနဲ့ငါတို့စာပေကိုငါတို့နိုင်ငံသားတွေကိုယ်တိုင်ကအထင်သေးအမြင်သေးနဲ့လစ်လူရှုလာကြတာတံပိုးမထားလာကြတာတွေတစ်နေ့တစ်ခြားတွေ့မြင်လာကြတော့ငါတို့နိုင်ငံအနာဂတ်အတွက်ရင်လေးမိတာအမှန်ပဲလို့ဝန်ခံမရစေတူတော်မောင်အင်္ဂလိပ်စာဟာကမ္ဘာသုံးဘာသာစကားဖြစ်လို့အင်္ဂလိပ်စာကိုမတက်တက်အောင်လေ့လာလိုက်စားတာကိုတော့ဝမ်းမြောက်ဝမ်းသာကြိုးစိုးရပေမဲ့တစ်ဖက်ဆောင်းလင်းဖြစ်ပြီးကိုယ့်ဘာသာစကားကိုအထင်သေးအမြင်သေးဖြစ်လာတာတော့မကောင်းတဲ့လက္ခဏာပါပဲတူတော်မောင်မြန်မာစကားပြောစွမ်းရည်နဲ့မြန်မာစာအရေးသားကျဆင်းလာတာဟာလဲစိုးရိမ်စရာအနေထားကိုရောက်နေပြီလို့ပြောလို့ရပါတယ်တူတော်မောင်မြန်မာလူမျိုးဖြစ်ရတဲ့ကိုယ့်မွေးနေ့တက္ကရာကိုတော့မြန်မာလူမသိတဲ့မြန်မာလူမျိုးတွေကလည်းငရုနိုင်ငံမှာဒုနဲ့ဒီအတန်းပညာ၄ငါးတန်းရောက်နေပေမဲ့ကိုယ့်နာမည်ကိုမြန်မာလူစလုံးမပေါင်းတတ်သေးတဲ့ចောင်းသားကလေးသူငယ်တွေကလည်းရှိနေပြန်သေးဒီလိုမြန်မာစာညံ့ဖြင်းနေလို့အင်္ဂလိပ်စာတော့အရန်ကိုတိုးတက်နေပြီလားလို့ပြောရအောင်ကလည်းဟိုးမရောက်ဒီမရောက်အရရာအလုံးဟာအနှုတ်လက္ခဏာကြီးပါပဲငါတူရဲ့တချို့ကမြန်မာလူမျိုးဖြစ်ပြီးမြန်မာစာမြန်မာစကားကိုအထင်သေးုံနေမဟုတ်ပဲမြန်မာယဉ်ကျေးမှုထုံလန်းအစဉ်လာတွေကိုပါအထင်သေးတတ်ကြတယ်မြန်မာဖြစ်ပြီးမြမအစားအစာကိုစားရင်တိမ်ငယ်တယ်ဘူးစားနိုင်ငံသားစာကိုစားမှလူရဝင်တယ်လို့အထင်ရောက်လာတယ်မြမမုန်းလက်ကောက်ထက်အင်္ဂလိပ်မုန်းလက်ကောက်ဂျီရိုးနက်ကပိုအရသာရှိတယ်လို့ထင်လာတယ်ကိုယ်နိုင်ငံမှာကိုယ်အိမ်မှာမြမချက်ကိုစားစနစ်နဲ့ပြီးလက်လက်ဆက်ဆက်ကြော်စားရတဲ့အရသာထက်မလက်ဆက်တဲ့မွေးမြူရေးချက်ကြော် KFC ကိုတံပိုးကြီးကြီးပေးစားမှခင့်မိတယ်လို့အထင်ရောက်လာကြတယ်စာသင်ကျောင်းတွေမှာလည်းမြမစာကိုဦးစားပေးမသင့်ပဲအင်္ဂလိပ်စာကိုသာဦးစားပေးတင်ကြမှပညာတတ်တာလို့မိဘတွေကယူဆလာကြတယ်။ဒါကြောင့်စာမီးပွဲတွေမှာမြန်မာစာဂုံတူးမှတ်ရတဲ့ចောင်းသားတွေကတဖြည်းဖြည်းရှားပါလာတယ်။ကိုယ်မြန်မာစာကိုတခြားနိုင်ငံကចောင်းသားတွေကတကူးတကလာပြီးတံပိုးထားလေ့ကျင့်သင်ယူနေချိန်မှာမြန်မာလူမျိုးတွေကမြန်မာစာကိုကြောင်ထိုးထားဖို့ကြိုးစားနေကြတယ်။ဒါကိုသိလို့လဲပညာရေးဝန်ကြီးဌာနမြန်မာစာနဲ့ဘာသာစကားပညာရေးဦးစီးဌာနကမြန်မာစာမြင့်တင်ရေးညှိနှိုင်းဆွေးနွေးပွဲအတွက်ဆိုပြီးတက္ကသိုလ်ကောလိပ်ကမြန်မာစာပေါမောက်ခရီနဲ့ဆရာဆရာမတွေကိုဖိတ်ကြားပြီးဆွေးနွေးပွဲလုပ်ဖို့အထိလှုံ့ဆော်လာရတယ်။စာတဒံပေတဒံနဲ့ထုတ်ပြန်လာရတယ်။ဒါပေမဲ့တူတော်မောင်ရေအဲ့ဒီလိုစာတဒံပေတဒံထုတ်ပြန်ဖိတ်ကြားတော့မှပဲမြန်မာတွေဘက်ကလောက်တောင်မြန်မာစာညံ့ဖြစ်နေကြမှန်းပိုပြီးမိမောင်းထိုးပြလိုက်တယ်လို့ဖြစ်သွားတော့တာပါပဲတူတော်မောင်။ဘာကြောင့်ဆိုအဲ့ဒီဖိတ်ကြားရတဲ့အကြောင်းရင်းကမြန်မာစာတန်ဖိုးမြင့်တင်မှုအတွက်ဖြစ်ပေမဲ့ဖိတ်စာထဲမှာမြန်မာလိုအပြည့်မရေးသားတာပဲစကလုံးတချို့ကိုအင်္ဂလိပ်လိုညှက်ပြီးရေးသားဖိတ်ကြားထားလို့ပါပဲငါတူအဲ့ဒီဖိတ်စာဟာအခုဆိုအွန်လိုင်းစာမျက်နှာမှာရေးပန်းစားပြီးလူပြောသူပြောစရာဖြစ်နေခဲ့တယ်မြန်မာသားမြင့်တင်ရေးအတွက်ညှိနှိုင်းဆွေးနွေးပွဲဖိတ်စာမှာမြန်မာစာမြန်မာစကလုံးတချို့ကိုမြန်မာလိုဓာတ်ရိုက်မရေးပဲအင်္ဂလိပ်လိုရေးသားထားတာဟာအတိတ်ပဲဖလှယ်စရာမြန်မာစကလုံးရှာမတွေ့လို့လားဆိုပြီးလှောင်ပြောင်တယောရေးသားစရာတွေဖြစ်နေခဲ့ရတယ်မြန်မာစာပေမြန်မာစကားကိုအထင်သေးမနှိမ်ချဖို့စူနေကြပေမဲ့မသိစိတ်ထဲမှာစွဲမြဲနေတဲ့နိုင်ငံရက်ချာအထင်ကြီးတဲ့စိတ်ကိုငါတို့အတော့ကိုဖျောက်ဖျက်ယူကြအောင်မယ်ငါတူနောက်ပြီးကျောင်းတွေမှာလည်းမြန်မာစာကိုအဆင့်တန်းမြင့်မြင့်သင်ကြားနိုင်တဲ့ဆရာဆရာမဦးကြီးတဖြည်းဖြည်းနှဲပါလာတာဟာလည်းဝမ်းနည်းစရာကောင်းတဲ့အချက်တစ်ချက်ပါပဲဟိုတုန်းကဆရာကြီးတွေဖြစ်ကြတဲ့ဆရာကြီးသခင်ကိုယ်တော်မိုင်းဦးဖေမောင်တင်ဆရာဇော်ကြီးဆရာမင်းသူဝင်ဆရာသိပ်ပံမောင်ဝါတို့လိုမြန်မာစာပေကိုတော်တော်ကိုနှက်နှက်ဆက်ဆက်ကျွမ်းကျင်တဲ့ပညာရှင်တွေနှဲပါသွားတာဟာလည်းမြမစာပေအတွက်ထိုးနှက်ချက်တစ်ခုပါပဲခုခေတ်မှာတော့ဆရာမောင်ခင်မင်းတနုပြုလို့ဆရာမျိုးတယောက်စာနှစ်ယောက်စာလောက်ပဲတက်ရှိထင်ရှားရှိကြတော့မြမစာပေကျွမ်းကျင်သူမျိုးဆက်ပြတ်တယ်လို့ဖြစ်နေခဲ့ပြီလေမယုံမရှိနဲ့ခုခေတ်ဆရာတွေထဲမှာတနင်းကနေကိုတောင်စလုံးပေါင်းမှန်အောင်မပေါင်းတတ်တဲ့ဆရာမျိုးငါအပြင်မှာတကယ်တွေ့ဘူးကြုံဘူးတဲ့ငါတူဒီအကျိုးဆက်တွေဟာကိုယ့်စာပေကိုကိုယ်အထင်မြင်သေးတဲ့အကျိုးဆက်တွေပေါ့ဒီအကျိုးဆက်တွေဟာကိုယ့်စာပေကိုကိုယ်အထင်မြင်သေးခဲ့တဲ့အကျိုးဆက်တွေပေါ့နောက်ဆုံးကိုလိုနီခေတ်တုန်းကမြန်မာစာမြန်မာစကားကိုအထင်မြင်သေးခဲ့ကြတဲ့အင်္ဂလိပ်နယ်ချဲတို့ကို တို့ဘာမှအစည်းယုံကတုံ့ပြန်ခဲ့တဲ့လှုံ့ဆော်စာကလေးနဲ့ကို့မြန်မာလူမျိုးတွေကိုပြန်ပြီးလှုံ့ဆော်ရတော့မှာပေါ့ငါတူအဲ့ဒါကိုမင်းလဲဖတ်ဖူးကြားဘူးမှာပါအဲ့ဒါကမြန်မာပြည်သည်တို့ပြည်မြန်မာစာသည်တို့စာမြန်မာစကားသည်တို့စကားတို့ပြည်ကိုချစ်ပါတို့စာကိုမျက်နှိုးပါတို့စကားကိုလေးစားပါဆိုတာပါပဲငါတူကဲဒီတစ်ပတ်တော့ဒီလောက်ပဲကွယ်မင်းလဲအားရင်ငါစီစာပြန်ရေးပါဦးမင်းရဲ့စာကိုမျှော်နေမယ်ချစ်လက်စွာသောမင်းရဲ့အပစန်နီဦး